င်္ဂါညနေချင်ပါခင်ဗျာဒီကနေ့ညပိုင်းတရားလေးလည်းအစီအစဉ်ကနေပြီးကျူးစုပါတယ်ကျွန်တော်တို့ဒီနေ့သတိမဲ့ကြောင်းရတာတော့ဒီစစ်ခုံရုံးနဲ့တရားမျှတမှုဆိုတာပါ2018ခုနှစ်ကဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေနောက်ပိုင်းတပ်မတော်ရဲ့နေမင်းရှင်လေးစစ်စစ်ရေးတွေမှာစစ်တီကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင်ချိုးဖောက်မှုတွေရှိရတယ်နဲ့ပတ်သက်ပြီးတော့စစ်တရားရုံးကနေပြီးတော့လက်ရှိဂူတာပြင်ကိစ္စစီနေတယ်လို့မကြခင်မှာဆိုရင်လည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်ဆိုပြီးတော့မြန်မာဆွေရခေါင်းဆောင်ဒေါက်တာဆုကြည်က ICG နိုင်ငံတရားရုံးမှာပြောခဲ့ပါတယ်ဒါကြောင့်မလို့ဒီတပ်မတော်ရဲ့ဒီစစ်တရားရုံးတွေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုအတွက်ဘလောက်ထိယုံကြည်အားကိုးအားထားနိုင်မှာလဲဆိုတော့ကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါလေအဓိကပေါင်းဆွေးနွေးပြတဲ့ပုံကနှစ်ဦးရှိပါတယ်ပထမတူကတော့ဒီရှင်နေကြီးဦးသိန်းတန်ဦးဖြစ်ပါလေခင်ဗျဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ EBS ရကဥက္ကဋ္ဌဟောင်းလည်းဖြစ်ပါလေလက်ရှိမြန်မာနိုင်ငံရေလှူရှားသူဒေါက်တာနိုင်အောင်ဖြစ်ပါလေနှစ်ဦးစုံဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်ရှင်ဆုံးဦးသိန်းတန်ဦးကိုဖိတ်ခေါ်ကြပါလေခင်ဗျဆရာဦးသိန်းတန်ဦးကြားပါလားခင်ဗျ
ကြားပါလေ
စစ်တရားရုံးတွေကနေပြီးတော့ခုနပြောလို့ပေါ့နော် ICJ တို့ကတော့နိုင်ငံတကာလက်ခံနိုင်တာမလက်ခံနိုင်တာတပိုင်းပေါ့နော်စစ်တရားရုံးတွေကနေပြီးတော့ပထမဆုံးတကယ်တမ်းဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်တရားမျှတမှုရှိစီရင်ဆုံးဖြတ်နိုင်မယ်လို့ယုံကြည်ပါလားအရင်ဆုံးဦးသိန်းတန်းအမြင်ပြချင်ပါတယ
်ကျွန်တော်တို့ပုံမှန်အားဖြင့်650ခုတက်တော့ဥရီလူတွေကစစ်တရားရုံးနဲ့ပတ်သက်လို့ပြည်လို့ဆိုတော့ပြောင်းထားတာပေါ့လေအဲ့ဒီကြာခံချက်တွေအရာဆိုရင်တော့ကျွန်တော်တို့ဒီဥရီကနိုင်ငံတကာစစ်ဥပဒေတွေနဲ့မိုက်ထိုးခြင်းတွေရှိပြီးတော့တရားမျှတမှုရနိုင်တော့အောင်ပြထားတဲ့အခွင့်အရေးတွေရှိတယ်အဲလူဘောတော့ဒီကဘောတော့တို့ရတယ်အဲ့ဒီဒီကို680ခုမြန်မာစစ်မှာပြလိုက်တဲ့အခါကျတော့ဒီလိုဥပဒေပါတဲ့အကြီးကြီးတဲ့အချက်ဒီပါဒီကိုဆက်ပြလိုက်တဲ့အတွက်ပေါ့နော်ဆိုဒီလိုက်တာတွေပေါ်ပေါက်လာတယ်ဒီတော့ကပြင်ဆင်မှုတွေဖြစ်ဆက်တာတွေလုပ်လိုက်တဲ့အတွက်ဟိုနိုင်ငံတကာကတော့ကြည်လင်မှာမဟုတ်ဘူးတိုင်းပြည်အတွင်းမှာလုပ်မယ်ဆိုရင်တော့ကျွန်တော်တို့ကဒီဟာဖြစ်ရင်အရက်ဖက်တရားရုံးတော့လက်ဒုလတရားမှတ်တမ်းရှိမယ်လို့လို့ရဘူးဒါကြီးကြပ်ကိုကဲဒီစစ်သက်ဆိုင်အရာရှိတွေကတရားသဖြင့်ဆောင်ရွက်ရင်တော့ပုံစံတရားအတိုင်းတာရှိတရားမှတ်တမ်းရနိုင်လိမ့်မယ်လို့ကျွန်တော်ယူပါတယ်စစ်ဘက်ဆိုင်ရာတရားရုံးအစိုးရကဆုံးဖြတ်ထားပြီးသားအမှုကိုထပ်တူကြည့်မှုဒီကိစ္စတွေပဲစစ်ဘက်ဆိုင်ရာရာဇဝတ်တရားရုံးကဒီပေါ်မှာမကျေနပ်လို့ဆိုရင်နိုင်ငံတော်တမရရဲ့ချုပ်တင်ခွင့်ပြုချက်ရှူပြီးတော့ပြန်စစ်ဆေးဖို့တောင်းဆိုနိုင်နေရှိတယ်ဗျ။အဲ့ဒီကိုအထောက်ထားတယ်။ဒါအဲ့ဒီဟာအကြာရရတော့ကျွန်တော်တို့ဟိုအထုတ်ချက်တွေကဒီဒါကိုကြည့်ချက်တဲ့ပုဂ္ဂိုလ်ကတော်တိ၆မှာမျိုးမရှိဘူး။စိုးရိမ်ကြရှိပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မြင်ချင်တာကဒီစစ်တရားရုံးတွေကစစ်တီကျင့်ဝတ်တွေနဲ့ပတ်သက်လို့ပေးတိုင်လာလားတခြားအရက်သားတွေပုံမှာပြုတ်မှုရယ်ဆက်ဆံတယ်ကျူးစိုးစိုးဝါကျူးလို့နေတာညာပတ်သက်လို့ရက်သက်ခုံရကင်လို့မရဘူးလားဖွဲ့စည်းပုံရဖြစ်စေလက်ရှိဒီဇဲဥပဒေရဖြစ်စေ
လက်ရှိဖွဲ့စည်းပုံချင်တာဥပဒေရစစ်ကဆိုင်ကိစ္စတွေစစ်ကဆိုင်တရားရုံးမှာပဲပုံပြရမှာကျွန်တော်တို့အမြင့်ဆုံးတရားရင်းတွေကြိုးတယ်ဒီလိုကြားလို့ကြိုးတာစစ်ကဆိုင်ရာရုံးနဲ့နိုင်ငံတော်ဖွဲ့စည်းပုံချင်တဲ့ခုံရုံးကိုတော့ပုံတိုင်းဒါဖွဲ့စည်းပုံရပါတော့ဒီ1950ဥပဒေရတယ်ကတော့အမြဲတမ်းပြုတ်မှုနဲ့စစ်ကဆိုင်ပြုတ်မှုတွေပြီးကြားပြီးခွဲထားတယ်အဲဒီကြာကြီးကတော့အဲ့ဒီတွေမှာလည်းဒီကောအခွင့်အရေးပြီးတာတော့ရှိတယ်။အခုချိန်ကြီးလည်းဒီ2010မှာပြင်နေတယ်လို့လည်းပါလာတော့ရှိနေကြ။ရာဇဝတ်တရားရုံးကစစ်တပ်ကလည်းအဲ့ဒီမှာပြင်ပြီးတင်ဆက်ထုတ်ပြီးတဲ့အခုချိန်ကြီးလိုပါတယ်ဆိုဆောက်ဆွေးနေတာရှိတယ်။ဒါပေမဲ့အဲ့တောင်းဆိုတဲ့အချက်ကိုသုံးချက်မှာစစ်ဘက်ဆိုင်ရာအရာရှိရတယ်ပေါ့နော်။စစ်တရားရုံးကတော့အခွင့်အရေးတော့အရေးကြီးပါတယ်ဆိုတာ။ဒါသုံးချက်မှာဆိုတော့အဲ့ဒီပါတော့လက်နာတဲ့အရာရှိနေတယ်သမတော်ဥရီကတော့တန်းပြစ်စုဒီလိုခေါ်တယ်။ဂျမ်းနဲ့အတိုင်းအချက်မျိုးလေးအချင်းစစ်တပ်ဒီပါမှာရှိရချင်းပါတော့ဒီတကြီးလေးတက်လာပါဝင်နေဒီလေးအဲ့ဒါကစင်ပေါ်တဲ့ဒီရတာလာပေါ့အားလုံးနဲ့ဆက်ဆိုင်နေတက်ဆိုင်နေဥရီဖြစ်တဲ့ဒါစစ်အားဒီကတော့ဒါစစ်တပ်ကိုမဟုတ်ဘူး။တခါအဲ့ဒီမှာလည်းစစ်ပြမှုတွေပါနေဘက်ဆိုင်ပြမှုတွေရှိတယ်။နေဘက်ဆိုင်ပြမှုတွေရှိတယ်စစ်ဘက်ဆိုင်ပြမှုတွေရှိတယ်။ဒါပေမဲ့နေဘက်ဆိုင်ပြမှုကအရတာတော့ဒီဟုတ်ကဲ့ငါတို့တပ်မတော်ဥပဒေကြီးကြီးဆိုင်နာပြီးတာဝန်ရှိတဲ့ရဲသားတွေကကျူးလွန်တဲ့ပြုမှုတွေကိုလည်းဟိုစစ်ဘက်ကတရားရုံးကတစုံတရာစစ်ဆေးစီရင်တဲ့အချက်အခွင့်အာဏာတော့အနှင်းထားတယ်ဗျ။ဒါကြောင့်ဘူလဟောက်ကဲ့ငါတို့ဥပဒေပါအဲ့လိုအချက်တွေကိုပြန်နေထိကုတ်ဖို့အတွက်ကျွန်တော်တို့ကြားဆန်းချက်တွေရှိတယ်။နောက်လိုက်လာတဲ့ဥပဒေကျွန်တော်တို့ကာဝေးပြည်ထောင်စုဆက်ဆိုင်မှာ14ခုတောင်ရှိပါတယ်။အဲ့ဒါနဲ့ထိကုတ်မယ်အမှန်တကယ်တော်တိမှန်သာစွာဆုံးဖြတ်မယ်ဆိုရင်တော့အတိုင်းတာတစ်ခုကျော်ကျွန်တော်တို့ရမယ်။ဒါနဲ့ပြင်လိုက်တဲ့အတွက်တော့ဒီလော1950ဥပဒေရဲ့ထိကုတ်ချက်တွေမရှိတော့ဘူးကျွန်တော်ပြောရမှာ
လက်ရှိနေထားရဆိုရင်စစ်တပ်ကစစ်တပ်ရရှိပြီးကျူးလွန်တဲ့ဘယ်လိုကိစ္စပဲဖြစ်ဖြစ်စစ်စဝါဖြစ်ဖြစ်ကျူးလွန်တာမှန်မှကိုရပ်ဖက်ကတိကျတိကျတရားရုံးနေတာစီရင်ပိုင်ကမရှိတော့ဘူးဆိုတဲ့သဘောပေါ့
မရှိဘူးရလက်ရှိတစ်ခါတစ်ခါပြင်လိုက်တဲ့အတွက်ကတော့ကျွန်တော်တို့ကစော်ကြည့်ဖို့ရှာဦးရတယ်စစ်ဝဆိုင်တရားရုံးမှာ ပြီးကြတရားရင်ဖြစ်တယ
်စစ်တရားရုံးကကို capacity ပေါ့တကယ်တမ်းတရားမြတ်မြတ်တာကစီရင်ဆုံးဖြတ်နိုင်တဲ့ capacity ရောရှိနိုင်ပါပါအ
ဲ့ဒါတော့ကျွန်တော်တို့သူ့ရဲ့အနေအထားကိုကျွန်တော်မသိဘူးဒီဥပဒေရပြောမယ်ဆိုတော့ထူထောင်တဲ့စစ်တရားရုံးက၄ရုံးတော့ပြီအဲ့ဒီမှာလည်းပဲ59ဥပဒေရဆိုရင်နိုင်ငံတော်တပ္ပရကမြို့တော်စတရားရေးပါတရားရုံးတရားကြည့်ကြည့်ခါအပ်နေရှိရပါတခါဒါတရားရေးတရားရုံးတရားကြည့်ရနော်ဒါဆိုတော့နိုင်ငံတော်ကဆောက်နေရှိတယ်59ကနောက်တခါဒီတပ်မတော်အရာရှိတွေရတယ်ဆိုဒုတိယဘုံကြီးအောက်မနေနဲ့အခုဒီကျင့်ကြံသူကိုခတ်မှုရှိတယ်အဲနောက်တခါဒီဘောပေါ်တော့စီကြာတပြတ်မှုတဲ့အခြားဥပဒေတရားရှင်ကိုလည်းခတ်မှုရှိတယ်ဒါနဲ့အဲ့ဒီအခွင့်အာဏာတွေကတော့2010ပြည်ပြီးတော့မှာပဲအဲ့တော့ဒီကစင်းလေးတို့ရုံတော့ရှိကြဗျာစင်းလေးတို့ရုံတော့ရှိတော့စင်းလေးတို့ဘုရားလူတွေကတော့ဒီဥရိနဲ့ပွဲရပြီးတော့ဒီဟာတွေဖြတ်တန်းနေတဲ့ဖြစ်တဲ့အတွက်သူတို့ဟိုအမှုတိုင်းမှာစစ်တရားရင်းနဲ့မှာလည်းတာဝန်ကိုပေးထားတဲ့အတွက်သူတို့တာဝန်ချင်းကြောင်းဆိုင်နေဆိုရင်တော့ဒါဥရိနဲ့အဲဒဇုံတရားအတိုင်းသာပြီးဒီလိုအောင်လုပ်နိုင်တယ်ကျွန်တော်ထင
်ဟုတ်ကဲ့ခင်ဗျာဥသေတန်ဥလေးလမ်းမှာပြန်နေပြီးအောင်ခင်ဗျာကျွန်တော်ဒေါ်တန်အောင်ဖိတ်ခေါ်ကြပါလိမ့်ခင်ဗျာဒေါ်တန်အောင်ခုနကကျွန်တော်မေးသွားသလိုပါပဲဥသေတန်ဥကိုလက်ရှိဒီလူခွင့်ရေးရတကယ်ပြောမယ်ဆိုရင်ရခိုင်ပြည်နယ်ဝန်ကြီးဒေသတွေမှာကပါအောင်ရခိုင်အခုအေးနဲ့ဖြစ်နေတဲ့ကိစ္စတွေပါတယ်စံပြီးမှာကိစ္စပါတယ်ကချင်းပြည်နယ်ကိစ္စပါတယ်အဲ့တော့ဒီမှာလူရက်သားတွေပေါ်ကျူးလွန်မှုတွေပေါ့နော်ပြောမစို့လူခွင့်ချိုးဖောက်မှုတွေပတ်သက်လို့စစ်တရားရုံးရဲ့ကင်တွယ်မှုပေါ့စစ်တရားရုံးကပဲဖြစ်မယ်ဆိုရင်ဒီအခြေအနေနဲ့ပတ်သက်လို့တော်တော်များများအမြင်သိကြပါတယ်အဲ
ကျွန်တော်တို့ကခုနပြောတဲ့ဒီသူတို့တဲမှာစီရင်နေတဲ့တရားဥပဒေနဲ့စီရင်နေဖြစ်စေပုံစံတော့တဲ့ဘုံပဲမသိရဘူးဗျာဆိုတော့နိုင်ငံတိုင်းမှာရှိတဲ့တက်တွေကတော့ဒီလိုမျိုးဒီတက်တွင်းတရားဖြစ်စဉ်တွေရှိတတ်ပါလားเนาะဒါမဲ့အခုကဟိုဒီအရသားနဲ့ဖြစ်တဲ့အမှုတွေပေါ့နော်အာခုနပြောတဲ့ဟလာရွာထဲမှာတခုဝင်လုသွားတာဟလာဟိုဘာညာဘာညာအစရဆက်နောက်ဆုံးခုလူအစုတိုက်တုံးနဲ့ဖြစ်တဲ့ကိစ္စမျိုးတွေမှာကျွန်တော်တို့တင်တဲ့ကြားသိရသလောက်ကတော့ခုနပြောတဲ့ဒီမတရားမမြတ်တတ်မှုတွေနောက်ပြီးတော့ဒီမလျော်ညီတဲ့ဖြစ်တဲ့ပေးမှုတွေနောက်အာဖေးမမှုတွေကိုပဲဟိုကြောက်ရွံ့တွေ့နေရတာပဲဖြစ်တယ်ဆိုတော့အပြင်ဘက်ကအမြင်မှာဘာဖြစ်လဲဆိုတော့ဒီကိုကိုတိုင်းကလည်းတရားဝင်ကိုချိုးဖောက်ပြီးတော့ကိုကိုတိုင်းကမတရားလုပ်နေတဲ့ဒီ institution တစ်ခုလုံးကတရားစီရင်နဲ့ပတ်သက်လို့ဂုံတိတ်ခါရှိရှိကြမ်းတာကြဗင်းလိုက်ပဲနဲ့မမကန်ကန်ဆောင်ရွက်ပြီးနိုင်ပါမလားဆိုတဲ့အထင်အမြင်ကြီးဖြစ်နေတာတခုပဲအဲ့တော့ဖြစ်ခဲ့တဲ့ကိစ္စတွေမှာကြည့်လို့ရှိရင်လည်းဒါကအဲ့လိုမျိုးအားရမှုမတွေ့ရဘူး။နောက်ပြီးတော့ဒီကျွန်တော်အမြင်အပြောလို့ရှိရင်ခုနပြောတဲ့တရားစီရင်အရသားနဲ့ဖြစ်တဲ့ကိစ္စကိုတရားစီရင်လိုက်တယ်ဆိုပါဆိုတော့အဲ့ဒီပြမှုကဘယ်လောက်ချလိုက်တယ်အဲ့လိုဘာဖြစ်သွားတယ်ဘယ်ထောင်လေးပို့လိုက်တယ်ဆိုတာဘာမှသိခွင့်မရှိဘူးဆိုတော့လောကကိုတည်တွင်းတရားစီရင်နဲ့ပတ်သက်လို့ရှိရင်တော်တော်များများကိစ္စတွေကကျွန်တော်ပိန်ပေါက်တော့ဗာလဲမောင်နေတဲ့ခရီးစဉ်တခုလိုပဲကျွန်တော်ဖြစ်နေတယ်လို့ပဲကျွန်တော်ပြောချင်ပါလေ
။ဟုတ်ကဲ့ဟိုတနေ့ကဒေါ်ဆန်းစုကြည် ICG မှာပြောပါတယ်လက်ရှိဒီသူ့ကော်မရှင်ကနေပြီးတော့တီးကြပါတော့အစိုးရဖွဲ့တဲ့ကော်မရှင်ကတွေ့ရှိချက်ပေါ်မှာမူတည်ပြီးတော့နောက်ထပ်စစ်တရားရုံးကစီရင်မှုတွေဖြစ်လာနိုင်ပါတယ်ဆိုပြီးတော့သူကတော့သူ ICG ကိုပြောသွားတယ်ပဲဆိုလိုတာကတော့ဒီအရေးမှုတွေလုပ်မယ်ဆိုတဲ့အခြေအနေပေါ့နော်ဒါနဲ့ပတ်သက်လို့ဖြစ်တဲ့ကြည့်ရှိမရှိတော့နောက်အောင်ပြင်ကြည့်ပါလေ။
ကျွန်တော်တော့ဟိုပြီးခဲ့တဲ့ကိစ္စမှာပဲကြည့်မယ်နော်အဲဒီဟိုအင်းတင်ကိစ္စမှာဆိုလို့ရှိရင်အဖြစ်တည်းပြောရမဖြစ်ဘူးဆိုပြီးနေနေဆိုရဲလောက်တော့ပေါ်တယ်ဆက်တယ်ထောင်ချတယ်ပြီးတော့ရှစ်လနဲ့လဆယ်လနဲ့လမ်းဒီလိုတဲ့ကူရတယ်လေဒီဟိုကိစ္စလေးဖြစ်လာမဖြစ်ဘူးပြောတယ်အာလုံးဖုန်းလိုက်ပြီးနေတဲ့တော်ကြမှာဆက်တဲ့ခါကျတော့ဒီတက်ကမှာဆက်တယ်ပေါ်လေလာဟိုရွာသားတွေလည်းလာလို့ရတယ်ပါညာဆိုရပြောတာရှိတယ်ဆိုတော့ကျိုးဟိုတကယ်တရားမြတ်တဲ့ဒီဟိုစနစ်ရှိတဲ့ဖွဲ့စည်းတရားဆိုလို့ရှိရင်ဒါနေ့စဉ်မြေပြင်သတင်းတွေနဲ့ဖြစ်တဲ့မှုတွေအားလုံးသိနေတဲ့အခါမှာချက်ချင်းအရေးယူဆောင်ရွက်မှုတွေသူများပြောစရာမလိုပဲနဲ့အရေးယူဆောင်ရွက်မှုတွေလုပ်တဲ့နဲ့နောက်ပြီးတော့ဒီပြည်သူလူထုနဲ့ပတ်သက်တဲ့အရသားနဲ့ပတ်သက်တဲ့ကိစ္စဆိုလို့ရှိရင်ဒါကခုနပြောတဲ့ဒီဟိုအသက်ဆိုင်ရာအရသားပြည်သူတွေနဲ့အများပြည်သူလူထုသိအောင်ဘလို့ပြစ်တယ်ပေးတယ်ဘလို့စီရင်လိုက်တယ်ဘလို့အဲ့လိုဝဲတဲ့တောင်းပန်မှုမျိုးနောက်ရောက်ရေးပေးမှုမျိုးတွေကိုအထူးသဖြင့်လုပ်တဲ့နယ်လို့မြင်တယ်ဆိုတော့အဲ့လိုဟာတွေတခါမှမတွေ့ခဲ့ရတဲ့အခါကြတော့ဟိုဒီရတော့ထိရောက်မယ်လို့မတင်ဘူးနောက်တစ်ခုကတစ်ချိန်လုံးမှာဟလာဒီတပွဲဖြစ်တဲ့နေနေထဲမှာဖြစ်သမျှဒီလူခွေချုပ်ပေါင်းမှုအားလုံးကိုတခြားလုံးထိန်ဖုံဖုံပြီးပြီးနဲ့ကိုယ်ဝဲနေတဲ့ဥစ္စာကြီးကလည်းနှစ်30နှစ်40မကအောင်ဖြစ်နေတဲ့အခါကျတော့ဟို 尤其那样我尤其我本来那我的感到到开开你的你到去的那啊古人的那个那个叫你的车嘛这个时候这个车啊离他比较嘛慢慢跟他都来过你来你过啊真的苏阳人到底的家哦你留了的你第二次我想变成的路的那帮不了不说路线了你在那心里的还能路帮忙说呢尤其那家那个他比较就那家没面貌呀
OK 这边哦等等李来我把客人的比方看看这多少钱的这出这比较吧嘞顾他们李来我们是吧嘞顾他们是你们两个要吧嘞
哦 OK 我比较接触这边哦这么你那个你是这样用吧你只能在唱一样就就这样一路这边的话也没有那么大的发展这个路哎就路来路的我这样回来嘞这老板我会催眠你的路要个把我有几个目光这样的话路嘞是苏亚也是在也啊怎么样也不能有几个目光还有这大家嘞不这么多家嘞这么家嘞这边要水呢这大家嘞不还是你这条手这样的有安排啥还有银行来路银行去来路南京看下的这个风凉流的你来在这家过去也出来嘛没过这个地出来嘛的是这个你那那套现在把我那个这个月欧秋木安娜我送到马达里啊去出门都是那么的
OK 顾大毛记住吧那这套现在都来在北京嘛的顾大毛是你们两个要玩的
OK 这个顾大超中啊你咖喱的过黑路嘛不如顺便的心里留着钱嘛到家里也脱多嘞，这种干什么不好嘞？哎，
干
了
苦力是便宜嘛嘞？看，你看要白毛没啦？
我讲的嘞，没得一件干的。
好，下一件嘛呢？
一看嘞，跟里有八路嘞，三零三啊，老新的跟里有，但只有幺三看的。这种干我在哪嘞？我当然嘛，自己这种表弟跟里还有没有给我带呢？这带我带呢？他说也有给我，这种干我电脑都没有。他说带嘞那个啥嘞？我跟你啊。没说到交吧的，都带你买烟酒的吧的，对不对？对，我跟你交一样，阿拉啊，烟酒的吧，都特别头上的家里那嘞，我那个老嘞也没有吧，我那比较的啊，木工的地方，我阿拉现在八月多，爸妈今天的楼都没有吧，阿拉我把现在的干物的地方嘞，都比家屋的楼来说，我跟你交困难木困难的，我怎么拿不住个困难？我阿那里啊，我家家有困难。压力话会背的，这个也还能就会背背的。一打的下头，一打的干不住话嘛，来打吧，屋里啊 ，OK。一打的我来背我背我，还能就说实在个，什么话，那嘛吃不的。一打一打吧，除了妈我背我的，再其他嘛，我也不要紧嘛
，OK。过来我记住我看，这么多些都背啥布他了，这么拍照我们够时髦，没提啦，完了。那他思考到办这么个年龄，心里就留下嘛。实际金融的股就跑不掉，政府金融给他施压行为呢，而且实际的股，实际用啊，实际撇别个的是吧？慢慢来的，实际用啊，你比如第二年大早，第二时间给的路收来嘛的，股价变给啥物嘞？股市心里话呗，但哈第二年大后面加油路收进嘛的，第二位私募一对，其他的股路收进嘛的，但那路一点不嘛，第二用啊，你比如生意头难差了股，加就个等你天内说没差，比如六级大涨，实际用宝马避免是也好保护的。那汤氏破纪录啊，怎么比他的六百元呀？加州个没被说到纪录，那汤氏呢？加州都股票变面子啊，不白的。再加上那汤氏破纪录啊，本来这股变来了嘛，这底下用股也看好了，有几阿股阿他那些之类的都明码来的，他股市嘛没提到也明码。然后第二年呢，他去加进嘛的，国王威呢都补了吧。高人啊，十块用的底下那大木头，十块用出来，咱们老大里也大吨时间出泡沫的对皮亚梅。咱们大瑞个一派破纪录宝马，时间出跑人咯，一派第二用个五百四百元的这个，边把皮亚米西边上海路线第二下大幕压难的，没得苗的马来的，但国王对也明码看，但多少钱的明目就拍掉了吧？就那湖南个多少钱的孙女多少的宝马，美国太奇怪了，五等三五没几码的，五等三五加完了看，
加完了。
OK， 湖南个五等三五标标路标，喏，这个人第四第二用那个都是最新的宝马，目的不是这个，改月一下大瑞的路。但那地带嘛，如果你出房屋里撇的，也当然膝盖你那木膝盖酸痛，都不露带那不露第二次酸痛了，咋酸痛？
我这个哦，就那说啊，物理也细，就那说干过医生呢，这才能物理彻底不东西啊。啊，通过俺这个咱们了物理、理物理这些，实际也出物理了，将来的工期，就说这个啥了，就那说啊，哎，理路彻底物理那么里面呢，物理主动看下来，主动看下来，说不定主动看下来也当然了，可能。比如你啊，单单没事的，这才呀， ဟိုတမာမှုလို့ဒီကမှုလို့တစ်ဆင့်အစာစစ်ဒီတိုင်းလို့ရအဲ့ဒါဘာလို့ကျွန်တော်တို့ကကြားရရရှိတယ်ဥပဒေကိုအသက်ဝင်အောင်လုပ်တယ်မလုပ်ဘူးဆိုတဲ့တတနာပဲရှိတယ်အဲ့ဥပဒေရှိ
ဟုတ်ကဲ့အဲ့တော့တိုင်လို့တော့ရတာပေါ့တိုင်နေဆိုတာကပုံမှန်တရားရုံးရက်ဖက်တရားရုံးနေမှာတိုင်ကြလို့မရဘူးလားအဲ့တော့ရက်သားတွေက
တာဝီရတာပေါ့ဘာလို့လဲဆိုတော့ဒီ1959ဥပဒေရဆိုရင်သူကအဲ့ဒီစာလေးဆိုပေါ်တယ်တန်းပြစ်စစ်မှုတန်းတွေပေါ့ဗျာသူဖြစ်တဲ့နေရာတွေဆိုတာဟိုရက်သေးသွားတဲ့ဖြစ်တာမဟုတ်ဘူးတိုက်ပွဲဖြစ်တဲ့ဒေသတွေပေါ့နော်အဲစစ်မှန်တိုင်းတိုင်တိုက်ခိုက်နေရတယ်ဖြစ်တဲ့အခါကျတော့အဲ့ဒီမှာဒီကျူးလွန်တဲ့လူဆော့ဆော့ခံသူတွေဟာဒီဥပဒေနဲ့သက်ဆိုင်နေဖြစ်တယ်အဲ့တော့ဒီဥပဒေရဆိုရင်ကျွန်တော်တို့ကစစ်မှန်တဲ့ဥပဒေရကျွန်တော်ကဆောင်ရွက်ရမယ်2008ဖွဲ့စည်းပုံရတယ်ကျွန်တော်ကသွားလို့မရဘူးနောက်တစ်ခါ1959ဥပဒေရပေးထားတဲ့အခွင့်အရေးတွေပုံလုံးရတယ်ပဲအဲ့ပြန်ပြီးတော့2010နဲ့1980ထုတ်ပြလိုက်တဲ့အတွက်ကြောင့်မလို့ဒါအားလားဘာကျွန်တော်တို့အားကြီးဖြစ်ခဲ့ပါတကယ်ကခုနကဥစိန်အောင်ပြောတဲ့ဆော်တော်ဘောကြီးပါလေတကယ်ကြီးကပါလားဆိုအခြေတို့ကြီးမှာ1959ဥပဒေအတိုင်းမူလဥပဒေအတိုင်းကြံဖြစ်ဖို့လောဆယ်လုပ်ရမယ်ပြီးရင်2008ဖွဲ့စည်းပုံမှာပါတဲ့ဒီတရားရုံးဒီပြည်တော်စတရားတော်ဒီအောက်မှာအကုန်လုံးပြန်ရောက်တော့ရုပ်ပြီးမှသာတယ်အဲ့ဒီကနေကြမ်းတော့တယ်
ဟုတ်ကဲ့ကျွန်တော်ဒေါက်တာနိုင်အောင်မေးချင်ပါတယ်ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ကပြောမယ်ဆိုရင် EPSC ဥက္ကဋ္ဌဟောင်းနေနဲ့နေခဲ့တော့ချမ်းပြည်နယ်ကင်းပြည်နယ်ဒီတကြောမှာတော်ရဲမှာတော်နှစ်ကြာနေခဲ့တဲ့တိုင်းသားတွေနဲ့နေခဲ့ရဆိုတိုင်းသားတွေဟိုးတုံးတွေကသူခံစားနေရတဲ့ဒီလူခွင့်ချိုးဖောက်မှုတွေနယ်လိုက်ဖြစ်ခဲ့တာရှိတယ်ဒီပေါ်မှာတိုင်းသားတွေဘက်ကခုနကပြောလို့ပေါ့နော်တိုင်ကြားရဲ့စနစ်ပေါ့နော်အဲ့လိုမျိုးတွေရောအကျင့်အလေးချင်းရှိရလားဗျာအရင်တော့အချင်းလေ
းစစ်တပ်ကလား
ဟုတ်ကဲ့စစ်တပ်နဲ့ပတ်သက်လို့စစ်တပ်ကကျူးလွန်နေတာပတ်သက်လို့
ဟောတိုင်မှုဆိုတာကနာချာဦးတိုင်းနိုင်ငံကျော်တော်ပြန်သူတက်ကိုတော့တိုင်အောင်ဟုတ်ပါဘာလဲဆိုတော့အကတိုင်မလေးနေရင်မှာစစ်တပ်မြေဝူဝီပြေးနေရတာလေတိုင်မှုမပြောနဲ့စစ်တပ်ဝင်တဲ့နောက်ခြေကြရတာမတော်ကြနေပေါ်တာဆွဲခဲ့မလားချက်ပြရမလားဆိုတော့ဖြစ်နေတော့စစ်တပ်မြေဝူဝီပြေးရတဲ့ဟာမျိုးပဲဖြစ်နေတယ်တခါလေကနာပြောတော်တော့ဟုတ်ကကျွန်တော်ကဟိုတောင်းတောင်းကိစ္စကဟိုအငင်းပွားတာတော့ကတော့ပြောရင်ပြောရဲတယ်ဒါပေမဲ့ဒီတရားဥပဒေနဲ့ရာဇဝမှုနဲ့ပတ်သက်တဲ့ကိစ္စတွေကြတော့စစ်တပ်ကိုတိုင်ရဲပြောရဲတာမရှိဘူး။နောက်ပြီးတော့တိုင်ရမဲ့ပုံစံတွေကိုလည်းလွယ်လွယ်ကူကူသိတာမဟုတ်ဘူး။နောက်ပြီးတကယ်တမ်းပြောရင်ခုနပြောတဲ့ဒီစစ်မြေပြင်တို့သမုတ်တီနောက်တန်းစစ်ကြောင်းတို့အခြေတဲ့စစ်ကြောင်းတို့ဆိုတဲ့နေရာတွေမှာလည်းတိုင်လို့လွယ်လွယ်ကူကူရတဲ့ကိစ္စမျိုးတွေမဟုတ်ဘူးလေ။ဆိုတော့ဟိုအဲ့လိုမျိုးဖြစ်လို့ရှိရင်လူရအောင်တော့တိုင်မယ်ဆိုရင်ဟိုပါလေကြွားလူကြီးကိုပြောမယ်အဲ့လောက်တော့ပဲဟိုတက်မဲ့ကြတာတချို့ဟာတွေဆိုလို့ရှိရင်တော့စစ်ကြောင်းမှုတော့ပြောတာမျိုးတွေပါမျိုးတွေနည်းနည်းပါးပါရှိရဆိုရင်မဲ့လို့ကိုဘက်ကနေပြီးတော့တနတရားရန်နဲ့ချင်းချင်းချောက်ချောက်လုပ်တယ်ဆိုလို့ရှိရင်ဟိုဘက်ရင်းချောက်ပြီးတော့ပြပိတ်နေရတဲ့နေသားမျိုးဖြစ်တယ်နောက်တစ်ခုကလည်းကျွန်တော်သိသက်တော့ဟိုရှားမိသလောက်ပေါ့နော်ဒီသိသိချာချာဒီဒီဟိုတမန်အမှုဖြစ်စဉ်နေမှာလို့သိသိချာချာသက်သေထောက်ထားတယ်သာဘာညာဘာညာဒီဒီရာဇမှုဆရာဒီအထောက်အထားတွေပေးကြစစ်တဲ့ဖြစ်စဉ်မျိုးဆိုတာတခါမှမတွေ့ဘူးတလောက်ပဲနော်အဖြစ်တယ်ဆိုလို့ရှိရင်နောက်တော့ဖြစ်ရအမဟိုသိတဲ့မှုတွေဘာညာဆိုရင်နမရာသွားဖြစ်ရပါလဲဆိုတော့ပရင်းချင်းမှုတွေပါလဲဆိုတော့နောက်တော့ပြရောကြီးလာတာအဲဒီဖြစ်သွားဆိုရင်အလုံးစုံကရောကြီးပဲဆိုအဲ့လိုဟာမျိုးရများပါလေဗျ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုပြင်ကြပါလေဒေါက်တာနိုင်အောင်မေးလိုက်ပါမယ်ကျွန်တော်အဓိကနိုင်ငံတကာနဲ့ဆက်ဆက်လို့ပါအခုဒေါက်ဆန်းစစ်ကြီးကပြောသွားတဲ့အထက်မှာလေလက်ရှိဖွဲ့စည်းပုံအနေထားအရလူခွင့်ချိုးဖောက်မှုတွေကိုစစ်တပ်ကကျူးလွန်တာတွေဆိုလို့ချင်းစစ်တပ်ကပဲတိုက်ရိုက်ကန့်သွယ်လို့ရတယ်ဆိုတဲ့သဘောမျိုး ICT မှာပြောသွားတယ်ခုနကဦးသိန်းသမ်းပြောရဆိုလို့ရှိရင်လေဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်ဘလို့မှရပ်သားဆွတ်ဆွတ်လို့မရအောင်အဲ့တော့ဒီအခြေအနေမှာအခုနိုင်ငံတကာကနေပြောရပ်သားဆွတ်ရကိုပြစ်တင်နေတယ်ပြောဆိုနေတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကအခုလိုရှင်းလင်းသွားတဲ့ပုံမှန်ကိုနိုင်ငံတကာကနားလည်ပါမလားဆွတ်ရကိုခွင့်လွှတ်နိုင်ပါမလား
ကျွန်တော်တော့မထင်ဘူးဟိုနိုင်ငံတစ်ခုအနေနဲ့ကတော့ကြာဟိုဘေးတူကဝင်ပြီးတော့ပတ်သက်ပြီးတော့ဟိုထွက်တာတော့ဘယ်သူမှမကြိုက်ဘူးပေါ့ကိုယ်အင်ဂျင်ရေးကိုမိသားစုရေးဆိုတော့ကိုယ့်ဘက်ကိုရှင်းရလိုက်တာပဲဘေးတူကဝင်ဆရာလောက်တာမကြိုက်ဘူးဆိုတဲ့ဥစ္စာမျိုးကတော့ဒါဟိုဟိုစားရည်လည်းမရှိရပေါ့လေဒါပေမဲ့အခုပြဿနာကဘာလဲဆိုတော့ကျွန်တော်တို့ဒီတရားရှင်ရေးစနစ်ဆိုတာဘာလဲဆိုတော့အဓိကခံစားရတဲ့လူနစ်နာသွားတဲ့လူကအမှန်တရားကိုသိကျင်တာဘာဖြစ်သွားလဲကိုသိကျင်တာအဖြစ်မှန်ကိုသိကျင်တာအဲ့ဒီပုံမှာတရားမျှတမှုကဘာလဲဆိုသိချင်တယ်ဆိုတော့အဲ့ဒီဟာတွေလည်းများပြီလာမှဒီအဲ့ဒီစနစ်ကိုရှင်တာဟုတ်အဲ့တော့နိုင်ငံတကာလည်းသူတို့ရဲ့စီရင်တုံးတွေမှာအရင်ကပြောတာကတော့ဘာလဲဆိုတော့ပြည်နိုင်တဲ့နိုင်ငံတွင်တရားရှင်ရေးစနစ်ကလောက်တာကောင်းတယ်ဒါမှမဟုတ်လို့ရှိရင်လည်းဟိုနိုင်ငံတကာနဲ့ပေါင်းလို့ဒါပေမဲ့အဲ့ဒီနိုင်ငံတွေကဘာမှမဖြစ်နိုင်ဘူးဆိုလို့ရှိရင်တော့တကယ်အမှန်တရားနဲ့တရားမျှတမှုရနိုင်ဖို့ကတော့နိုင်ငံတကာလောက်တာပို့ပြီးလွတ်လပ်တဲ့ဗမ်လိုက်ဘူး တော့နောက်ပြီးတော့ပဋိတိဟိုအကျိုးစီးပွားရေးချုပ်ပြီးပါအဲ့တော့အဲ့လိုမျိုးဟာပြောလဲမှာပုံပြအစင်တင်မယ်လို့ပြောတာပါဗျအဲ့ဒါကြောင့်မလို့အခုလောလောရေးရှိနေတဲ့တက်ကွင်းတရားစီရင်ရေးဖြစ်ဖြစ်ဘာဝပြတရားစီရင်စနစ်ကလည်းဖြစ်ဖြစ်တရားမျှတမှုနဲ့အမှန်တရားကိုဖော်ဆောင်ပေးဖို့ကြုံကြည်ကြရမရှိဘူးလို့ကျုံအချက်တည်းကအများကြီးဖြစ်နေတော
့
ဒီတော့ဆုံးထောက်ပြတာနောက်နဲ့အဆင်မပြေတော့ဘူးထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်ရီလိုက်အစီအစဉ်ချင်းဆက်သွားလို့ပါပေါင်းဆွနေပြီးတဲ့ဦးတင်းတန်းဒေါက်တာနိုင်အောင်နဲ့တော်ရှင်ဒီအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရီလိုက်အစီအစဉ်ကျွန်တော်ဆက်နောက်ကိုပြပါ